ဥက္ကမောင်ဆိုမင်းပြောပြခဲ့တာပါခင်ဗျာ။တစ်ဆက်တည်းတင်ပြချင်တာကတော့ဒီထိုင်းနိုင်ငံမှာကိုဗစ်ကာယောဂါနောက်ထပ်ကူးစက်ပြန့်ပွားမှုကနေကာကွယ်နိုင်ဖို့နိုင်ငံထဲမှာရှိတဲ့ရွှေပြောင်းအလုသမားအားလုံးကိုကာကွယ်ဆေးထိုးပေးဖို့လိုအပ်တယ်လို့ထိုင်းကျန်းမာရေးပညာရှင်တွေကသူတို့ရဲ့အစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါနေထိုင်အလုလုကိုင်နေကြတဲ့ရွှေပြောင်းအလုသမားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှသာနောက်ထပ်အစုလိုက်အပြုံလိုက်ကူးစက်မှုကိုကာကွယ်နိုင်မှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ထိုင်းအစိုးရကရွှေပြောင်းလူသားအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်ဆိုပေမဲ့အားလုံးကိုထိထိရောက်ရောက်လုံလောက်အောင်ဆေးထိုးပေးဖို့လိုအပ်တယ်လို့ကျန်းမာရေးစနစ်ဆိုင်ရာသုတေသနသိပ္ပံကပညာရှင်မစ္စတာဆူရက်ကထိုင်းအစိုးရကိုတိုက်တွန်းခဲ့ပါတယ်။ပညာရှင်တွေရဲ့ထောက်ပြတိုက်တွန်းချက်တွေနဲ့ပတ်သက်လို့ရွှေပြောင်းလူသားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဟာပြောတာကပညာရှင်တွေပေါ့ပညာရှင်တွေဆိုတာကတော့ပြောတဲ့ယောဂကာကွယ်ထိန်းချုပ်ရေးတို့ဒီကုသယောဂနဲ့ပတ်သက်တဲ့စနစ်ကောင်းတဲ့ပေါ်တဲ့ပညာရှင်တွေကနေပြီးတော့ထိုင်းအစိုးရကိုတိုက်တွန်းတာပေါ့။အဓိကကတော့ဒီလူတွေအကုန်လုံးကိုတရားဝင်ရောတရားမဝင်ရောလေစေထိုးပေးဖို့ကိစ္စပေါ့။ကျေလို့ဈေးထုံးမသေးဘူးဆိုလို့ချင်းဒီရွှေပြောင်းလုံသမားအုပ်စုတွေကနေပြီးတော့တခါဟိုကအုပ်စုလိုက်ကူးတက်မှုတော့ဖြစ်တယ်ဆိုလို့ချင်းတောင်းရင်တခုလုံးပြန်ကူးမှလေဒါကြောင့်မလို့ဒီဟာအရေးကြီးတယ်ဆိုပြီးတော့သူတို့တွေထောက်ပြတာဗ
ျထိုင်းနိုင်ငံထဲမှာရွှေပြောင်းလုံသမားတန်းတဲ့အခြေရှိပြီးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့ရွှေပြောင်းလုံသမား၄သိန်းနီးပါးရှိပါတယ်ဒီထဲမှာမြန်မာ2သိန်း1000ကျော်ကိုဗစ်ကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်ထိုင်းတောင်ပိုင်းဖမ်းကပြည်နယ်ထဲမှာတော့FED အဖွဲ့ရဲ့အကူအညီနဲ့ထိုင်းစစ်ရုံကိုဆက်သွယ်ပြီးကာကွယ်ဆေးထိုးနှံခဲ့တဲ့ရွှေပြောင်းလူသမား4000ကျော်လောက်ရှိပါတယ်။ဒီရက်ပိုင်းမှာပဲ FED ရွှေပြောင်းစာတင်ကြောင်းကရွှေပြောင်းလူသမားတွေရဲ့ကလေးငယ်130ကျော်ကိုလည်းကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပြပါတယ်
။ကျွန်တော်တို့ကျောင်းမှရှိတဲ့ကလေးတွေပေါ့ကျွန်တော်တို့ကျောင်းတစ်ကျောင်းမှရှိတဲ့ကလေးတွေရဲ့ဒီနမ်ကင်းဒီဘာတွေမှရှိတဲ့ဒီကျောင်းမှရှိတဲ့ကလေးရွှေပြောင်းလူသမားမြန်မာကလေးတစ်သက်နဲ့နဲ့ဆက်ဆွေးနွေးကြပါဦးဆက်ဆွေးနွေးကြပါဦးအဲအားမျိုးအဲကျွန်တော်တို့ fighter ရအောင်ပို့ပြီးဒါကတော့ကျွန်တော်တို့ကဒီနေ့မှာကျွန်တော်တို့ကစစ်မှားရေးဌာနနဲ့ဒီနေ့အကျင့်ပြီးတယ်ကျွန်တော်မျိုးနဲ့စစ်မှားရေးဌာနနဲ့ပို့ပြီးအကျင့်ပြီးတယ်ဒါကြောင့်ခြေုံနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့အဖွဲ့အစည်းအနေနဲ့ပေါ့နော် FD အနေနဲ့ညှိနှိုင်းပြီးတော့ဒီကျွန်တော်တို့ FD အနေနဲ့ဒီမှာလုပ်ပြီးတော့ထိုးပေးတဲ့ဟာကတော့ဒီဖန်ကားခိုင်နေမှာပဲနော်ဖန်ကားပြည်နယ်ထဲမှာပဲနော်ကျွန်တော်4000ကျော်တော့ကျော်လောက်တော့ရှိသေးတယ်အခုထိုးပေးနေတာလေ
ရှေ့ကျောင်းလူသားတွေအတွက်ကာကွယ်ဆေး3000ကနေ4000အတွက်ကိုဗစ်ကာကွယ်ဆေးတွေပေးထားပေမဲ့ဒီရက်ကလုံလောက်မှုရှိရလားဆိုပြီးပညာရှင်မစ္စတာဆူရက်ကမေးခွန်းထုတ်ပါတယ်။ရှေ့ပြောင်းလူသားတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုအပိုင်းမှာအခက်အခဲတချို့ရှိနေတယ်ဆိုပြီးသူကထောက်ပြပါတယ်။ထိုင်းနိုင်ငံထဲကတချို့စက်ရုံလုပ်ရုံတွေမှာကာကွယ်ဆေးထိုးပေးခြင်းလုပ်ငန်းတွေလုံဆောင်နိုင်ဖို့အတွက်အဆင်မပြေတာတွေနဲ့အခက်အခဲတွေရှိနေစေဖြစ်တယ်ဆိုပြီးသူကပြောပါတယ်။နောက်ထပ်အုပ်စုလိုက်ကူးစက်ပြန့်ပွားမှုတစ်တွေဖြစ်လာမှမျိုးကိုကာကွယ်နိုင်ဖို့ရှေ့ပြောင်းလူသားတွေအားလုံးကိုထိထိရောက်ရောက်ကာကွယ်ဆေးထိုးပေးဖို့ကိုလည်းထိုင်းအစိုးရကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမလာကနေဩဂုတ်လအထိရွှေပြောင်းလူသား39000ကျော်ကိုဗစ်ကူးစက်ခံရပြီးဒီထဲကအများစုကတော့အိန္ဒိနာချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကဖြစ်ကြပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ39000ကျော်ရှိနေပြီးနိုဝင်ဘာလ5ရက်နေ့မှာအသစ်ကူးစက်သူ8000ကျော်ရှိနေစေဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမှဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA Radio ရဲ့မီတာလိုင်းအပြောင်းအလဲတွေရှိတာကိုလည်းပြောပြချင်ပါတယ်။ VOA ရဲ့ည9:00-10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19 kHz 5539၊လိုင်းတို့မီတာ25 kHz 11803ည၊လိုင်းတို့မီတာ32 kHz 9335ကနေပြီးတော့နိုဝင်ဘာလကနေနောက်နှစ် March လအထိထုတ်လွှင့်သွားမှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်း